လာအိုနိုင်ငံဟာလန်တရာအပါအဝင်အခြေခံအဆောက်အဦတွေကိုအကြီးအကျယ်ဆောက်လုပ်ခဲ့တဲ့အတွက်တရုတ်ဘောအကျွေးကျွေးမြေအများအပြားတင်ရှိနေပြီးကျွေးပြံမဆက်နိုင်တော့မဲ့အန္တရာယ်ရှိနေတယ်လို့ကြွမ်းကျင်သူတွေကပြောဆိုပါတယ်။လာအိုနိုင်ငံဟာပြည်ပကျွေးမြေအများအပြားကိုပြန်လည်ပေးဆက်နိုင်လောက်တဲ့နိုင်ငံခြားအရန်ငွေအလုံးအလောက်မရှိတဲ့အတွက်ကျွေးမြေပြန်မဆက်နိုင်မဲ့အန္တရာယ်ရှိနေတယ်လို့ဇွန်လတည်းတုန်းကအမေရိကန်အခြေစိုက်စီးပွားရေးနဲ့ငွေကြေးဆိုင်ရာစောင့်ကြည့်ရေးအကဲဖြတ်အဖွဲ့ဖြစ်တဲ့ Moody အဖွဲ့ကပြောဆိုပါတယ်။ကမ္ဘာပိုင်ရဲ့ဧပြီလထုတ်စည်းရင်းတွေအရလာအိုနိုင်ငံဟာ2021ခုနှစ်အတွင်းအစိုးရကျွေးမြေဟာပြည်တွင်းထုတ်လုပ်မှုတန်ဖိုးရဲ့88ရာခိုင်နှုန်းအထိရှိခဲ့ပြီးဒီတန်ဖိုးဟာ 14.5 ဘီလီယံဒေါ်လာကျော်ရှိတယ်လို့ပြောဆိုထားပါတယ်။အဲ့ဒီကျွေးမြေထဲမှာတဝက်လောက်ဟာတရုတ်ကငွေကြေးထုတ်ချေးတဲ့စီမံကိန်းတွေအတွက်တင်ရှိခဲ့တဲ့ကျွေးမြေတွေဖြစ်ပါတယ်။ဒီစီမံကိန်းတွေထဲမှာတရုတ်လာအိုယထာလန်စီမံကိန်းလည်းပါဝင်ပါတယ်။ဒီလိုကျွေးမြေအများပြားတင်ရှိနေတဲ့အချိန်မှာကိုဗစ် -19 ရောဂါနဲ့ယူကရိန်းစစ်ပွဲတွေကြောင့်အခြေအနေပိုဆိုးသွားတယ်လို့ကြွမ်းကျင်သူတွေကပြောဆိုထားပါတယ်ခင်ဗျာ။